ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူနဲ့အင်္ဂါနေ့မှာမော်စကိုမြို့တော်မှာတွေ့ဆုံပါတယ်။ရုရှားအနေနဲ့မြန်မာနိုင်ငံနဲ့စီရေးဆက်ဆံမှုပုံမခိုင်မာအကောင်အောင်လုပ်သွားဖို့စိတ်ပိုင်းဖြတ်ထားတယ်ဆိုတာကိုရုရှားကာကွယ်ရေးဝန်ကြီးကမြန်မာစစ်ကောင်းဆောင်ကိုပြောဆိုခဲ့တဲ့အကြောင်းရုရှား RIA သတင်းကဖော်ပြပါတယ်။နှစ်ဖက်အပြန်အလှန်နားလည်မှုလေးစားယုံကြည်မှုတွေအပေါ်အခြေခံပြီးတော့နိုင်ငံဆက်ဆံရေးပုံမခိုင်မာအောင်ဆက်လက်ကြိုးပမ်းသွားမှာပါလို့ရုရှားကာကွယ်ဝန်ကြီးဆာဂေးရှိုဂူကပြောဆိုခဲ့ပါတယ်။မြန်မာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအင်္ဂါနေ့ကစတင်ကျင်းပတဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာညှိနှိုင်းခံကိုတက်ရောက်ဖို့တနင်္ဂနွေနေ့ကလေးကမော်စကိုမြို့တော်မှာရောက်ရှိနေတာပါ။ခီးစဉ်အတွင်းရုရှားလုံခြုံရေးကောင်စီအတွင်းရင်မူနီကိုလိုင်ပက်ထရိုရှက်ဖ်နဲ့လည်းတီးတန့်တွေ့ဆုံပြီးတော့နိုင်ငံစစ်ဘက်ရဲ့ရာပူပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးတာရှိပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့တော့ပို့ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဖို့အစီအစဉ်မရှိဘူးလို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကပြောဆိုခဲ့တဲ့အကြောင်းရုရှားအင်တာဖက်ခ်သတင်းဌာနကရေးပါတယ်ရုရှားနိုင်ငံဟာမြန်မာစစ်တပ်ကိုနိုင်ငံတကာမျက်နှာစာမှာအစဉ်တစိုက်ကာကွယ်ရက်တည်ပေးလာတဲ့နိုင်ငံတကူဖြစ်ပြီးစစ်လက်နက်ပစ္စည်းရောင်းချပေးနေတဲ့အထက်ကနိုင်ငံတကူလည်းဖြစ်ပါတယ်